This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝပဲစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ30ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါရမရှင်။ခုပထမဆုံးရေဒီယိုအန်ယူဂျီစီရေသတင်းကောင်းနှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးပါမရှင်
။ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချင်းစပီ2025ခုနှစ်ဇန်နဝါရီလ30ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ပူတာအိုဘက်မှာစစ်တပ်ကစစ်အင်အားတိုးမြင့်ပြီးစစ်ရေးလှုပ်ရှားမှုတွေလှုပ်ဆောင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ပူတာအိုဘက်မှာအကြံပေးစစ်ကောင်စီကအခုဇန်နဝါရီလအတွင်းစစ်အင်အားတွေတိုးမြင့်ပြီးစစ်ရေးလှုပ်ရှားမှုတွေလှုပ်လာတယ်လို့KIA သတင်းပြန်ကြားရေးကဇန်နဝါရီလ29ရက်မှာထုတ်ပြန်ပါတယ်။စစ်ကောင်စီတပ်နဲ့ပြည်သူ့စစ်ဖွဲ့တွေဟာအခုချိန်မှာပူတော်မြို့နယ်အတွင်းမှာရှိတဲ့အချို့သောရွာတွေကပြည်သူပိုင်အိမ်တွေမှာစခန်းချနေပြီးစစ်အင်အားတွေတိုးမြင့်လာတာလို့ဒေသနေပြည်သူတွေရဲ့ပြောဆိုချက်ကိုကိုးကားပြီး KIA သတင်းပြန်ကြားရေးကအသိပေးလိုက်တာဖြစ်ပါတယ်။စွန်ဘရာဘုံမြို့နယ်ကိုပြီးခဲ့တဲ့နှစ်မှာ KIA ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီဟာပူတော်ုံနဲ့ခေါလန်ဘူးဒေသဘက်မှာစစ်အင်အားတိုးချဲ့တာတွေဇက်လိုက်လှုပ်ဆောင်လာတာပဲဖြစ်ပါတယ်။စစ်ကောင်စီတပ်တွေဟာကြီးရော်တွေအတင်းကဒေသနေပြည်သူတွေရဲ့အိမ်တွေမှာစခန်းချနေထိုင်တာမိသူလူတို့ကိုအတင်းကျပ်စစ်ဆေးမေးမြန်းတာချိန်ကြောက်တာတွေလှုပ်ဆောင်နေတာကြောင့်ဒေသနေပြည်သူတွေစိုးရိမ်ထိတ်လန့်နေကြရတယ်လို့သိရပါဗျ။ကချင်ပြည်နယ်ပူတော်ဒေသကိုမကြာမီကာလမှာတိုက်ခိုက်သွားမယ်လို့ခကဘူပြည်သူ့ကာကွယ်ရေးတပ်ခကဘူ People's Folks KPF ကဇန်နဝါရီလ16ရက်မှာထုတ်ပြန်ကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်ဒေသနေပြည်သူများအနေနဲ့စစ်ရေးသတင်းတွေနားဆွင့်ပြီးစားလိုက်ရိတ်ခါအတွက်ကြိုတင်ပြင်ဆင်ထားကြဖို့ KPF ကတိုက်တွန်းထားပါလေ။ပူတော်ခဲမှာပူတော်မချမ်းပေါ့ခေါလန်ဖူးနောင်မိုးနဲ့စွန်ပရာဘုံမြို့တို့ပါဝင်နေပြီးစွန်ပရာဘုံမြို့ကို2024ခုနှစ်မေလအတွင်းမှာကချင်လွတ်မြောက်ရေးတပ် KIA နဲ့မဟာမိတ်ပူးပေါင်းဖွဲ့တွေကသိမ်းယူနိုင်ခဲ့ပါလေခင်ဗျာ။အခုတခါဆလင်းမြို့နယ်ရဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခတ်ခဲ့ရမှာစေအိုစုဘက်ကကိုဦးထံမင်းတန်းရရပြီးတေဆုံမှုများတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါလေ။မကွေးတိုင်းစလင်းမြို့နယ်အတွင်းကိုစစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုတိုက်ခိုက်ခဲ့ရာစေအိုစုဘက်ကကိုဦးထံမင်းနဲ့တန်းရသွားပြီးတေဆုံမှုများနိုင်တယ်လို့မင်းမှုခန်အမှတ်ငါတန်ရင်ကဒီကနေ့ဇန်နဝါရီလ30ရက်မှာထုတ်ပြန်ပါတယ်။အကြမ်းဖက်စစ်သားနဲ့ပြူစောတိတွေပါတဲ့အင်အားတရားကျော်ဟာစလင်းမြို့နယ်သရက်ချင်းရွာစာတင်ကျောင်းကနေအနောက်ဘက်တမြင်ကင်းရွာနဲ့ကျောက်စုကြီးရွာဘက်ကိုမနေ့ကဇန်နဝါရီလ29ရက်မနက်8:00ခွဲမှာတက်လာတဲ့အတွက်သရက်ခုံရွာနဲ့ကျောက်စုကြီးရွာကြားမှာတော်လိုင်းရဲမာမိတ်ပူးပေါင်းဖွဲ့တွေကကြားပြတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေကြောင့်တိုက်ပွဲဟာတနအိကျော်ကြာကြာမြင့်ခဲ့ပြီးမနက်7:00ဝန်းကျင်မှာတော်လိုင်းတက်တွေအထူးကိမ်းမရှိပြန်လည်ဆုတ်ခွာခဲ့တယ်လို့အသိပေးပါဗျ။ဒီကြမ်းဖက်စစ်တပ်စစ်ကြောင်းလက်ခွဲပြင်တိုင်းတက်လာတာကိုတော်လိုင်းတက်ဖွဲ့ကင်းဘုံတွေကလက်ဦးမှုရယူကစတင်ပြစ်ခတ်တိုက်ခိုက်နိုင်ခဲ့တာကြောင့်အကြမ်းဖက်စစ်အုပ်စုဘက်ကကိုးဦးထံမင်းနဲ့တန်းရသွားပြီးသေဆုံးမှုများနိုင်ကသေဆုံးဒဏ်ရာရစစ်သားတွေကိုကားလီစီးနဲ့စလင်းမျိုးမှဆေးရုံနဲ့ခလာရ255တက်တွင်းကိုတည်သွားတယ်လို့သိရပါဗျ။ဒီတိုက်ခိုက်မှုကိုမိမှုခန်အမှန်ငါတည်ရင်တောင်းစစ်အောင် LPDF နဲ့ဗမာတပ်တော်အဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါလေခင်ဗျာအခုတခါတမူးမြို့အနီးမှာစစ်တပ်နဲ့တော်လိုင်းတပ်တွေကြားတိုက်ပွဲပြင်းထန်တဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ဇိုင်းတိုင်းတမူးမြို့အနီးမှာစစ်ကောင်စီတပ်နဲ့တော်လိုင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးစစ်တပ်ဘက်ကလေကြောင်းပစ်ကူပေးခုခံနေတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်တော်လိုင်းပူးပေါင်းတပ်တွေဟာတမူးမြို့နယ်ထဲကကျွန်းပင်သားနဲ့မင်းသားကြီးရွာတို့မှရှိတဲ့စစ်ကောင်စီထိုင်စခန်းတွေကိုဇန်နဝါရီလ29ရက်ကစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တာကြောင့်ဇန်နဝါရီလ29ရက်နေ့ထိတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါတယ် ကျွန်းပင်သားနဲ့မင်းသားကြီးရွာမှာစစ်ကောင်စီတပ်ကတဲ့ SNL နဲ့နာဂပြည်သူစစ်တို့ဟာစုစုပေါင်းအင်အား600ခန်းနဲ့တပ်ဆွဲနေတာလို့သိရပါတယ်။မင်းညာကမင်းသားတိုက်ပွဲကို Jet Fighter နဲ့လာပစ်တာအချင်းချင်းမှပစ်လို့စစ်သားတွေတေးတာများတယ်လို့သိရတဲ့အကြောင်းတမူးအင်တပ်ညူးစ်မှာဖော်ပြထားပါတယ်။စစ်ကောင်စီနဲ့ပူးပေါင်းတပ်ဖွဲ့တွေပါတဲ့စစ်ကမ်းတွေကိုစကိုင်းတိုင်းပြည်သူကာကွယ်တပ်ဖွဲ့ရဲ့ဒေသအခြေစိုက်ခရိုင်ပူးပေါင်းတပ်တွေနဲ့ကူကီအမျိုးသားတပ်မတော် KNAB တို့ကထိုးစစ်ဆင်တိုက်ခိုက်နေတာလို့သိရပါတယ်။တော်လည်းပူပေါင်းတက်တွင်နေနဲ့တမူးမျိုးကိုသိမ့်ပိုင်နိုင်ဖို့ဆိုရင်တမူးမျိုးနယ်တဲကကျုံးမေသားနဲ့မင်းသားကြေးရွာကစစ်ကောင်စီတက်စခန်းတွေပါဝင်ပန်းသားအခြေဆိုင်စစ်ကောင်စီစခန်းနဲ့ဟဲစင်းအခြေဆိုင်တက်စခန်းတွေကိုသိမ့်နိုင်ဖို့လိုတယ်လို့ဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့ခွန်နုံတုံမှဖော်ပြထားပါတယ်။ဒါကြောင့်စစ်ကောင်စီဘက်ကမျိုးကိုလက်မလွတ်ရရေးလေးချောင်းကနေစစ်ကူအင်အားဖြစ်တင်းတာတွေရှိခဲ့တယ်လို့သိရပါတယ်။ဇိုင်းတိုင်းနောက်ဘက်ချမ်းမှာရှိပြီးအိန္ဒိယနိုင်ငံနဲ့ထိစပ်နေတဲ့တမူးခရိုင်မှာတမူးမျိုးသစ်ခန်းပန့်မျိုးတို့ပါဝင်နေပြီးမျိုးသစ်နဲ့ခန်းပန့်မျိုးကိုတော်လိုင်းတက်ဖွဲ့တွေကသိမ့်ပိုက်ထားပြီးဖြစ်တာကြောင့်တမူးမျိုးကိုသိမ့်ပိုက်နိုင်ဖို့ဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာပဲဖြစ်ပါတယ်။မျိုးသိမ့်တိုက်ပွဲသတင်းတွေကြောင့်အခုဇန်နဝါရီလဇန်ပိုင်းကစပြီးမျိုးကိုစွန့်ခွာသွားသူတွေရှိတယ်လို့မျိုးမှာဆက်ပြီးနေထိုင်တဲ့သူတွေလည်းရှိတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့တင်းနေတဲ့မျိုးနယ်မှာစစ်တပ်ကပစ်တဲ့လက်နက်ကြီးကြီးကြောင့်အိမ်နှလုံးမီးလောင်ပျက်စီးတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။တနင်္လာနေ့မြို့နယ်မှာစစ်ကောင်စီတပ်ကလက်လက်ကြီးနဲ့ပစ်တာ drone နဲ့ပုံကျတာကြောင့်ဒေသနေမျိုးသမီး9ဦးထိခိုက်ဒဏ်ရာရခဲ့ပြီးအိမ်နှလုံးမီးလောင်ပျက်စီးသွားတယ်လို့ဒေသသတင်းရှင်းပြတွေကပြောပါတယ်။ဒဏ်ရာရသူတွေထဲက2ဦးဟာစိုးရိမ်ရတယ်လို့မြိတ်ခေပြည်သူ့ကာကွယ်ပူးပေါင်းစစ်ကြောင်းနှစ်တောင်ရှိသူတို့ကဆိုပါတယ်။စစ်တပ်ကတနင်္လာနေ့မြို့ပေါ်ကနေမနေ့ကဇန်နဝါရီလ29ရက်ညနေ4နာရီခန့်မှာလက်လက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့ရာလေတောင်ရခြေရွာအတွင်းကိုကြားရောက်ပောက်ခဲ့ခဲ့ပြီးကျောင်းသူတို့နဲ့နန်းစီရီယန်ကျမ်းမာရေးဝန်ထမ်းတို့ပါဝင်အမျိုးသမီး9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အလားတူညနေ 9:40 ခန့်မှာလည်းတနင်္လာနေ့မြို့နယ်မော်ရုံကျေးရွာအခြေစိုက်စစ်ကောင်စီအမြောက်တပ်အမတ်306ကရောင်မင်းကုန်းကျေးရွာကို drone နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အိမ်နှလုံးမီးလောင်ဆုံးရှုံးခဲ့ရတယ်လို့တနင်္လာနေ့မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖဇုံ3ကအသိပေးထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်တွေဟာတိုက်ပွဲဖြစ်တာမရှိဘဲရသပြည်သူတွေနဲ့ပြည်သူပိုင်အိမ်တွေကိုပိတ်မထားတိုက်ခိုက်တာတွေပုံမလုံးဆောင်လာတာကြောင့်ပြည်သူလူထုအနေနဲ့စစ်ရေးတရေရှိစွာနဲ့နေထိုင်ကြဖို့တင်းတိုင်းမြို့နယ်ပတ်ကဖားကသတိပေးတိုက်တွန်းထားပါလိမ့်ခင်ဗျာအခုတစ်ခါတင်ဆက်ပေးမှာကတော့ကမ္ဘလူနယ်ကခြေရွာတွေမှာစစ်တပ်ကလူငယ်100နီးပါးကိုအထမဖမ်းဆီးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းကမ္ဘလူမြို့နယ်ဇီဂုံမြို့ပေါ်ရက်ွက်တွေနဲ့ငကဘော်ရွာပူပားရွာတို့မှာအကြမ်းဖက်စစ်တပ်ကဝင်ရောက်စီးနင်းပြီးလူငယ်100နီးပါးကိုအတင်းအထမပေါ်တာဆွဲဖမ်းဆီးသွားတယ်လို့ကျောင်းလားကမ္ဘလူတက်ကြွလှုပ်ရှားသူများဖွဲ့ကပြောပါတယ်ကမ်ဘလူမြို့နယ်ရဲမှုပါဝင်ရဲကား3စီးနဲ့ကမ်ဘလူ63936အမြောက်တရင်ကစစ်ကား6စီးမနေ့ကဇန်နဝါရီလ29ရက်မနက်9နာရီခွဲကဇီဂုံမြို့ကိုရောက်ရှိလာပြီးမြို့ပေါ်ရက်ွက်ကလူငယ်တွေကိုအတင်းအဓမ္မလိုက်လံပေါ်တာဆွဲဖမ်းဆီးခဲ့တာလို့ဆိုပါတယ်ဒါ့အပြင်မနေ့စင်နယ်ဝင်းကျင်ကမ်မှာလည်းကမ်ဘလူမြို့နယ်ဇီဂုံတရားစက်ကစစ်ကောင်စီတပ်သားတွေစစ်ကား4စီးနဲ့ငကဘော်ရွာနဲ့ပုတ်ပားရွာကိုဝင်ရောက်စီးနှင်ပြီးလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးခဲ့တယ်လို့လည်းအသိပေးပါတယ်ဖမ်းဆီးခံရသူတွေဟာလူငယ်လူလတ်ပိုင်းတွေဖြစ်ကြပြီးပတ်စံနဲ့ပြန်ရွေးတာမျိုးမရှိသေးဘူးလို့သိရပါတယ်။ဖန်စီခင်ရသူတွေကိုဘယ်နေရာပို့မယ်ဆိုတာမသိရတဲ့အတွက်ပေါ်တာဆွဲဖန်စီခင်ရသူတွေရဲ့မိသားစုဝင်တွေယူတိုပိုင်းဖြစ်နေပြီးဘာလို့ရမယ်ဆိုတာမသိတော့အောင်ဖြစ်နေကြတယ်လို့ဒေသပြည်သူတွေကပြောပါတယ်။ကမ်ဘလူမြို့နယ်မှာပြူစော်တီကောင်းဆောင်ဝါသဝါနဲ့မြို့ပေါ်ရက်ွက်အုပ်ချုပ်မှုတွေဥဆောင်ပြီးလူငယ်တွေကိုပေါ်တာဆွဲဖန်စီနေတာတွေဇန်နဝါရီလ15ရက်ကစပြီးလှုပ်ဆောင်နေတာနဲ့ပတ်သက်လို့ကမ်ဘလူမျိုးကဗျူဟာမှုတော်မသိဘူးလို့ကျွန်းလာကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကအသိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ရပြီးမှာတော့ခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးပါမယ်ရှင်မင်္ဂလာညကျွန်မ2025ခုနှစ်ဇန်နဝါရီလ30ရက်ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့နှွေဦးမုံပါ။ပထမဦးစွာတင်ပြပေးမယ့်သတင်းကတော့စေအုပ်စုတစ်ဖက်တည်းကိုပဲဆက်ဆံပြီးတော့ဖြည့်ရှင်းမှုဟာမြန်မာပြည်ရေးကိုကူညီရမရောက်ဘူးလို့ NUG နိုင်ငံသားရေးတူဝင်ကြီးပြောကြားလိုက်တဲ့သတင်းပဲဖြစ်ပါတယ်။ဇန်နဝါရီလ29ရက်မှာပြုလုပ်တဲ့မြို့သားညီညွတ်အစုအယနိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာ NUG နိုင်ငံသားရေးတူဝင်ကြီးဦးမိုးစောဦးကအခုလိုပြောကြားလိုက်ပါတယ်။မြန်မာပြည်သူလူထုရဲ့စန္ဒာနဲ့မဆန့်ကျင်ဘဲနဲ့ရေရှည်တည်တံပြီးသက်ဆိုင်သူအလုံးနဲ့ထိတွေ့ဆက်ဆံတဲ့မြမပြည်သနာပြည်လေရေကျူပတ်မှုတွေကိုကျေးဇူးတင်စွာနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ အဲ့ဒီလိုမြမအရေးကိုဆောင်ရွက်တဲ့အခါမှာဆေးအုပ်စုတစ်ဖက်တည်းကိုပဲဆက်ဆံပြီးတော့အဓိကအကျိုးသက်ဆိုင်သူတွေနဲ့ညီနိုင်မှုမရှိဘဲနဲ့ကြိုးပမ်းဆောင်ရွက်မယ်ဆိုရင်အောင်မြင်မှုရမှာမဟုတ်ဘူးကျွန်တော်တို့တိုင်းပြည်အရေးကိုလည်းတကယ်ကူညီရမရောက်ဘူးလို့ပဲပြောရမှာဖြစ်ပါတယ်လို့ပြောပါတယ်လက်ရှိမှာစစ်ကောင်စီနဲ့တိုင်းရင်းသားတော်လှန်ရေးတပ်များကြောင့်ငြိမ်းချမ်းရေးကိုကြောင်းဝင်ဖြန့်ဖြည့်ပေးသည်ဟုဆိုကတရုတ်အစိုးရကဆောင်ရွက်လျက်ရှိပါတယ်ရှင်စစ်ကောင်စီရဲ့တရားမဝင်တဲ့ရွေးကောက်ပွဲမဖြစ်စေဖို့နိုင်ငံတကာနဲ့ဖွဲ့စည်းများအလုံးဝိုင်းဝန်းပေးကြရဲ့မြန်မာပြည်သူလူထုကိုစားတမ်းမကြီးဦးကျော်မိုးထွန်းမြစ်တာရက်ခန့်တဲ့တဲ့ရင်းကိုဆက်လက်တင်ပြပေးပါမယ်။ဇန်နဝါရီလ29ရက်မှာပြုလုပ်တဲ့မြို့သားညီညွတ်အစိုးရနိုင်ငံခြားဝန်ကြီးဌာနရဲ့တဲ့ရင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်းမကြီးဦးကျော်မိုးထွန်းကအခုလိုပြောကြားလိုက်ပါတယ်။စစ်တကလုံမဲဆိုတဲ့တရားလဲမဝင်ဘူး။လွတ်လပ်မြတ်တမှုလဲရှိမှာမဟုတ်တဲ့ရွေးကောက်ပွဲကိုကျွန်တော်တို့ပြည်သူတွေကတော့ပြပြသားသားကန့်ကွက်တယ်။ပြပြသားသားစန့်ကျင်တယ်။အဲ့ဒီလိုပဲနိုင်ငံတကာအနေနဲ့လဲလက်မခံမှုစန့်ကျင်ကြဖို့လိုတယ်ဆိုတာကိုကျွန်တော်တို့အမြဲတမ်းတောင်းဆိုနေတာရှိတယ်။ဒါကြောင့်ပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့လိုအပ်ချက်ကိုနားထောင်ပြီးတော့တတ်နိုင်တဲ့ဘက်တွေကပေါ့နိုင်ငံတကာအတိုင်းဝိုင်းအဖွဲ့အစည်းတွေအကုန်လုံးကနေပြည်သူတွေဘက်ကရည်တည်ပေးဖို့နဲ့ဒီစစ်ကောင်စီရဲ့တရားမဝင်တဲ့ရွေးကောက်ပွဲမဖြစ်စေဖို့အားလုံးဝိုင်းဝန်းဆောင်ရွက်ပေးဖို့လဲကျွန်တော်မြစ်တာရက်ခန့်လိုပါတယ်လို့တတ်မတ်ကြီးကပြောပါတယ်ဂျမန်စကောင်စီဟာလက်ရှိမှာရွေးကောက်ပွဲကိုမဖြစ်ဖြစ်အောင်ကျင်းပဖို့ကြံစည်လျက်ရှိပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ပြည်ပခန့်တွင်နဲ့စီးပွားရေးပြိုလဲမှုကြောင့်မြန်မာပြည်သူ15သန်းနီးပါးစာနယ်အခါမလုံမလောက်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP သတိပေးတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းပြည်ပခန့်တွင်နဲ့စီးပွားရေးပြိုလဲမှုကြောင့်စာနယ်အခါမလုံလောက်မှုဟာအဆိုးရွားဆုံးဖြစ်နေပြီးမြန်မာပြည်သူ15သန်းကစာလောင်မှုသိမ်းမှုဒဏ်ကိုရင်ဆိုင်ရနိုင်တယ်လို့ကမ္ဘာစာနယ်အခါအစီအစဉ် WFP ကမနေ့ကဇန်နဝါရီ29မှာသတိပေးပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမှာစာလိုက်မှုတိမ့်မှုအခြေအနေအလွန်ပြင်းထန်တဲ့အဆင့်ကိုရောက်ရှိနေပြီး2025ခုနှစ်မှာပုံမှန်ဆိုးရွားလာမယ်လို့ဆိုပါတယ်။ဒါဟာယင်းနှစ်ကလူဦးရေ 73.3 သန်းကနေတိုးလာတာလို့အသိပေးပါတယ်။လက်ရှိမှာချင်းပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ပြင်စကိုင်းတိုင်းပါဝင်တိုက်ပွဲများဖြစ်ပွားရာနေမြေတွေမှာနေထိုင်သူတွေဟာစာနယ်အခါမလုံလောက်မှုကိုအဆိုးရွားဆုံးရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။မြန်မာပြည်သူ၃ဦးမှာတဦးနှုန်းဖြစ်တဲ့လူပေါင်းသန်း20နီးပါးဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ WFP သတိပေးချက်မှာဖော်ပြထားပါတယ်။ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကလည်း Richard Dufford ကတနိုင်ငံလုံးတိုင်းတာနဲ့ပြည်ပခန့်တွေကြီးထွားလာတာတောက်ရောက်ကူညီခွင့်ကန့်သက်ချက်တွေရှိတာစီးပွားရေးပြိုလဲတာနဲ့ရာသီဥတုဆိုင်ရာအကျပ်တွေတွေဇက်တိုက်ဖြစ်ပေါ်နေတဲ့အတွက်မြန်မာနိုင်ငံမှာစားလုံးမှုတက်မှုအခြေအနေဟာဆန်ကျင်တင်မြင့်တက်လာနေတာလို့ပြောပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပခန့်နဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း 3.5 သန်းကျော်အိုးမဲ့အိမ်မဲ့ဖြစ်နေပြီးပြည်ပခန့်တွေပုံမနှက်ဆိုင်လာတာနဲ့အမျှနေရာဒေသအသစ်တွေကိုပါကူးဆက်လာတဲ့အတွက်2025ခုနှစ်အတွင်းမှာလူရေ 4.5 သန်းကျော်အထိအိုးမဲ့အိမ်မဲ့ဖြစ်လာနိုင်တယ်လို့ WFP ကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာအထူးခြားတဲ့စားသောက်ကုန်တွေဖြစ်တဲ့ဆန်စီစားနဲ့ပဲလို့ခြေကန်စားသောက်ကုန်ဈေးနှုန်းတွေဟာအရင်နှစ်ထက် 30% ရာခိုင်နှုန်းမြင့်တက်လာတယ်လို့သိရပါတယ်။WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Richard Dufford ကပုံမှန်ဆွေးရလာတဲ့မြန်မာပြည်ရေးကိုကဘာကြီးကလက်လျူရှုထားလို့မရကြောင်းနဲ့နိုင်ငံတကာအကူအညီတွေချက်ချင်းတိုးမြင့်မပေးရင်လူသားပေါင်းများစွာနိုင်ငံတကာအကူအညီတွေချက်ချင်းတိုးမြင့်မပေးရင်လူသားပေါင်းများစွာပုံမှန်ဆွေးရတဲ့အခြေအနေရောက်သွားမှာဖြစ်တယ်လို့လည်းပြောထားပါဗျ။ခုနှစ်မှာ WFP အနေနဲ့မြန်မာနိုင်ငံကလူရဲ့အနည်းဆုံး 1.6 သန်းကိုစာနယ်အခါထောက်ပံ့တဲ့အကူအညီတွေပေးဖို့ညှိနှိုင်းထားပြီးမှန်တကယ်အကူအညီလိုအပ်နေသူတွေစီရောက်ဖို့အဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးအမေရိကန်ဆိုရအကူအညီဆိုင်ငံထားတဲ့နောက်နိုင်ငံသားများအနေနဲ့မြန်မာပြည်ကဒုက္ခသည်တွေကိုတိုးမြင့်အကူအညီပေးဖို့ CHRO တောင်းဆိုတဲ့သတင်းကိုတင်ပြပေးပါဦးမယ်။အမေရိကန်ဆိုရအနေနဲ့နိုင်ငံတကာကူညီထောက်ပံ့မှုအစီအစဉ်တွေဆိုင်ငံ့ထားအချိန်မှာဗြိတိန် EU ကနေဒါနဲ့ဩစတြေးလျပါဝင်အနောက်နိုင်ငံများကနိုင်ငံတကာဖွဲ့စည်းများအနေနဲ့မြန်မာပြည်ကဒုက္ခသည်တွေကိုတိုးမြင့်ကူညီပေးဖို့ချင်းလူခွင့်ရေးဖွဲ့ CHRO ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတအသစ်ဒေါ်နယ်ထရန့်လက်မှတ်ရေးထိုးညွှန်ကြားချက်ထုတ်ပြန်ပြီးဖြစ်တဲ့အတွက်နောက်နိုင်ငံများကနိုင်ငံတကာဖွဲ့စည်းများအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးမြင့်ကူညီပေးဖို့ CHRO ကတောင်းဆိုလိုက်တာဖြစ်ပါတယ်။ခုလိုဆိုင်ငံ့လိုက်တာဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာတွေကိုထိခိုက်စေရုံသာမကမြန်မာစစ်အစိုးရရဲ့ဖိနှိပ်ချုပ်ချယ်မှုကလည်းလူမျိုးနယ်မြေတွေတည်ငြိမ်ရေးနဲ့အောက်ချုပ်ရေးရရှိတည်တံ့ခိုင်မြဲစေဖို့ဂျိုးပန်းအားထုတ်မှုတွေကိုပါထိခိုက်စေတယ်လို့စေးရှာရဲ့အမှုဆောင်ဒါရိုက်တာစလိုင်းဇက်ကလင်းကပြောတဲ့အကြောင်းချင်းဝေါ်သတင်းဌာနကဖော်ပြပါတယ်လက်ရှိချိန်မှာစေစွန်ရရဲ့အုပ်ချုပ်မှုကနေလွတ်မြောက်သွားတဲ့ဒေသတွေမှာဂျမိုင်းဆောင်ရှားမှုနဲ့ပညာရေးလိုမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေအတွက်သက်ဆိုင်ရာအုပ်ချုပ်ရေးဖွဲ့တွေကကြိုးပမ်းဆောင်ရွက်နေပေမဲ့နိုင်ငံတကာကူညီတွေအချိန်နဲ့တပြေးညီမရသေးတဲ့အတွက်ခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်း၎င်းကသိပေးထားပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုနိုင်ငံတကာအနေနဲ့ကူညီပံ့ပိုးပေးဖို့လူခွင့်ရေးကိုရှေ့ရှုပြီးနိုင်ငံတကာတိုင်ဝန်အနေနဲ့လည်းရေးတကြီးညီနိုင်ကူညီပေးဖို့ဆေးရှာကူကတိုက်တွန်းထားပါတယ်ရှင်။ နောက်ထပ်သတင်းတစ်ပုဒ်ကတော့တော်လိုင်းဖွဲ့များအားထောက်ပံ့လူတိုင်းရဲ့အတွက်နာမည်ကျွမ်းတဲ့နှင်းတောင်စကေးစီတော်လိုင်းရမဝင်ခီးစဉ်အောင်မြင်စွာပြီးဆုံးသွားတယ်ဆိုတဲ့သတင်းဖြစ်ပါတယ်။တော်လိုင်းဖွဲ့များအားထောက်ပံ့လူတိုင်းရဲ့အတွက်ကိုရီးယားနိုင်ငံနာမည်ကျွမ်းတဲ့နှင်းတောင်စကေးစီတော်လိုင်းရမဝင်ခီးစဉ်အောင်မြင်စွာပြီးဆုံးခဲ့တယ်လို့ဇန်နဝါရီ30ရက်မှာဆီယနာသိမ်းမှုစန့်ကြီးကော်မတီကိုရီးယားကအသိပေးဆိုပါတယ်။မြန်မာနိုင်ငံမှာဆီယနာရှင်စနစ်လုံးဝအမြင့်ဖြတ်ရင်းနဲ့ Federal Democracy စနစ်တည်ထောင်ရေးအတွက်ရှေ့တန်းမှတိုက်ပွဲဝင်နေကြတဲ့တော်လိုင်းအဖွဲ့များအားထောက်ပံ့လူတန်းရဲ့အတွက်နာမည်ကျွမ်းတဲ့နင်းနောင်စကေးစီတော်လိုင်းရမငွေခီအား2025ခုနှစ်ဇန်နဝါရီလ28ရက်နေ့ကအစီအစဉ်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်။စူပါရမငွေခီစင်မှာတောင်ကိုရီးယားရောက်မြန်မာနိုင်ငံသား220ဦးလိုက်ပါခဲ့ကြပြီးမနက်ပိုင်းတွင်ကိုရီးယားရဲ့အထင်ကြီးနေရာဖြစ်တဲ့နာမည်ကျွမ်းသို့သွားရောက်ခဲ့တယ်လို့သိရပါတယ်။တော်လိုင်းခီးတယ်များသည့် Federal Democracy ရရှိရေးဆီယနာရှင်စနစ်ကြဆုံရေးရေတော်ပုံအောင်ရမည်ဟုသည့်ကြေကြော်တယ်များကိုနေတောင်တဝမ်ပဲ့တင်လွှင့်စေကတော်လိုင်းရမုံငွေခီးစင်အားအောင်မြင်စွာအဆုံးသတ်ခဲ့ကြပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မလေးရှားနိုင်ငံကွာလာလမ်ပူးမြို့တွင်ဖြတ် Wide Awake ရုပ်ရှင်ဇာတ်လမ်းတို့ကိုပြသမယ်ဆိုတဲ့သတင်းဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာဖြတ် Wide Awake ရုပ်ရှင်ဇာတ်လမ်းတို့ကိုပြသမယ်လို့သိရပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တွင်ဖြတ် Wide Awake ရုပ်ရှင်ဇာတ်လမ်းတို့ကို February 2ရက်နေ့မှာ Kuala Lumpur and Selangor Chinese Assembly Hall တွင်ညနေ 2:00 ခွဲချိန်ပြသမှာဖြစ်တယ်လို့သိရပါတယ်။လက်မှတ်များကို NDOC International Malaysia Page မှာဝင်ယူအားပေးနိုင်ပြီးတော်လန်ပရိသတ်များလာရောက်အားပေးကြဖို့လိုက်လဲစွာဖိတ်ခေါ်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းဒီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင ်။မင်္ဂလာပါရှင်။ဇန်နဝါရီလ30ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသများတွင်အရှေ့မြောက်ဘက်မှလေများတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နဲ့ရခိုင်ကန်ရိုးတန်းတို့တွင်လည်းအရှေ့တောင်ဘက်မှလေများတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ညဘူးချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူလာနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်အနောက်တောင်ပိုင်းတွင်ဒိမ့်ထူရက်နိုင်ပြီးစကိုင်းတိုင်းနောက်မြောက်ပိုင်းမွန်ပြည်နယ်ဝဲကလောင်ကချင်ပြည်နယ်မြောင်ဖျားပိုင်းများနဲ့ကြံမင်္ဂလာပင်လယ်ပိုင်းများတွင်တိမ်နှဲငယ်ဖြစ်ထွန်းနိုင်ပါတယ်။မိုးချီနေမှာတပြီလုံးတွင်အများအားဖြင့်တာယာနိုင်ပါတယ်။ကချင်ပြည်နယ်မြောင်ပိုင်း၊စကိုင်းတိုင်း၊အနောက်မြောက်ပိုင်း၊မိုးညင်း၊ဟောင်းမလင်းနဲ့မွန်ပြည်နယ်ဝဲကလောင်တို့တွင်နေရာကျကျမိုးရွာတော်နိုင်ပါတယ်။ပင်လယ်ပြင်ချီနေမှာရခိုင်ကန်ရိုးတန်း၊ AR တိုင်းနဲ့ရန်ကုန်တိုင်း၊မုံတမကွေးနဲ့တနင်္သာရီကန်ရိုးတန်းတို့တွင်လေသည်တနင်္သာရီ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှဲငယ်ရှိနိုင်ပါတယ်ရှင်။Radio Energy မှာဆက်လက်အသံလွှင့်နေပါတယ်။ခုဆက်လက်ပြီးတော်လင်းကဗျာခန္ဓာမှာနေချူသွေးရေးသားထားတဲ့စစ်ကြောဘုံအိတ်နဲ့လူလို့မြည်ပေးထားတဲ့ကဗျာလေးကိုရန်နိုင်ကခန်းစားရုပ်ဖတ်ပေးပါဦးမယ်ရှင
်။နေချူသွေးစစ်ကြောဘုံအိတ်နဲ့လူကြောဘုံတစ်လုံးနဲ့လူတစ်ယောက်ရဲ့အကြောင်းပြန်ပြောင်းပြောရရင်ဂုံလုံးခဲ့တဲ့2008ခုနှစ်ဘယ်လိုမှမေးဖြောက်ပြစ်လို့မရတဲ့ဖြစ်ပျက်တွေကပိတ်ဖြူစားထက်ကပြောက်ွက်လို့တရေရေပြန်ပေါ်လာတယ်။ပင်လယ်ရင်မြေနဲ့ပြင်အထက်2806ပေအမြင့်မှာတည်ရှိတဲ့တိုင်းသားဒေသမျိုးလေးမှာကြာဆုံးခဲ့ပြီးတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုအလေးပြုခဲ့တော့ကဖြစ်ပြ2008ခုနှစ်တည်းတမိုင်းဝင်ရှူဝါရောင်တော်လန်ရေးတန်ကရေခင်းကြီးဖြစ်ခဲ့တယ်လို့မမတ်ရရမျိုးလေးကအာဇာနည်ကြောက်တိုင်မှာကိုယ်တိုင်ရေးထားတဲ့အာဇာနည်တွေကိုဂုံပြုတ်ရေးဖွဲ့ထားတဲ့ကြပြအတူစာလေးကိုသွားထားမိတဲ့2008ခုနှစ်ထဲရဲ့မနခင်စစ်ဝတ်စုံဝတ်ထားတဲ့လူ9ယောက်ကလူငယ်လေးရဲ့ကြောဘွေလေးကိုဆွဲလူပြီးစစ်စစ်မင်းမြန်ရင်ဇဘိုးကိုအုပ်အင်ကြီးကော်လာဇကိုဆွဲမြောက်ပြီးလူကိုရိုက်ပုတ်ခဲ့ကြတယ်။အကြမ်းဖက်ရိုက်နှက်နှိပ်စက်ခံလိုက်ရတဲ့ကြောဘွေလေးနဲ့ထွက်ကြနေတဲ့စာရွက်တွေကမြေမြေမော်ဒေါသတကြီးပြန်ကျဲလို့တမိုင်းဆိုတာမေးဖြောက်လို့မရတဲ့အရာတွေနဲ့ခံခဲ့ရတာကြာခဲ့ပြီဆိုပေမဲ့ကြောဘွေနဲ့လူငယ်လေးတယောက်ကအဲ့ဒီချိန်ကာလကလေးကစစ်အာဏာရှင်တွေဆိုမုံတီနာကြီးစိတ်နဲ့မတရားတာမြင်ရင်ပါဝင်ရင်ဖြတ်တန်းနေတဲ့ခေတ်ကြီးရဲ့တယ်ဆောင်ရာတိုင်းဒီလိုက်ငားလိုက်နဲ့မနေထိုင်တတ်ပဲအာနာရှင်စနစ်နဲ့အာနာရှင်တွေကြာဆုံးပြတ်သုံးရေးမှာနိုင်ယာကန္ဓာကနေပါဝင်ခဲ့ပါတယ်။မင်းအောင်လိုင်ဦးစီးတဲ့စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာတိုင်းပြည်အာနာကိုအထမသိမ့်ပိုက်ဖို့စတင်လှုပ်ဆောင်လာတဲ့နောက်ကြောဘွေတလုံးနဲ့လူတယောက်မခန့်ချင်းစိတ်တစ်ခုနဲ့စစ်အာနာရှင်အောက်မနေလိုမှုနဲ့ဖေဖော်ဝါရီလ9ရက်နေ့မနက်9နာရီခွဲမှာမြို့လေးရဲ့တက္ကသိုလ်ရှိကနေစစ်အာနာရှင်အလိုမရှိကြောင်းကြွေးကြော်ဆန္ဒပြခဲ့တယ်။မြူလေးရဲ့ဆီယနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအရှိန်ဟုန်ပြင်းပြင်းနဲ့စတင်မှုမြို့ကလူလူကိုလမ်းပေါ်ဆွဲတင်ပေးတဲ့နေရာမှာကိုစမ်းညံစွမ်းရှိသလောက်ပါဝင်ခဲ့တယ်။ပထမဆုံးဆီယနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်တဲ့ညီကိုမောင်နှမတွေကိုစတင်ဖမ်းဆီးတာနဲ့ကြုံရပါပြီ။ကြောဘွေးနဲ့လူတယောက်နေထိုင်ရာအိမ်ကိုလည်း ဖေဖော်ဝါရီလ16ရက်နေ့ညနေ 4:45 မိနစ်ခန့်မှာအင်းအား40လောက်နဲ့ဖမ်းဖို့ကြိုးစားရမှာကိုလိုယုံထွက်ပြေးလွတ်မြောက်နိုင်ခဲ့တယ်။ကျော်ဘွေးအင်းနဲ့လူတယောက်မြို့မှာမရှိတဲ့နောက်ပိုင်းစက်တင်ဘာလ12ရက်နေ့ည7:00ခန့်မှာလဲအင်းကိုဝိုင်းပတ်ပိတ်ဆို့ပြီးအာနာရှင်လက်ပါစီစစ်သားတွေဒုတိယကြိမ်လာရှာကြတယ်လို့သိလိုက်ရတယ်။ကျော်ဘွေးအင်းနဲ့လူတယောက်ရောက်ရှိနေတဲ့အသက်ရွယ်ထိတရားဥပဒေလက်အောက်မှာနိုင်ငံသားကောင်းတယောက်အနေနဲ့ရှင်သန်နေထိုင်ခဲ့သူပါ။နိုင်ငံသားတယောက်အနေနဲ့အကြမ်းမဖက်ပဲလွတ်လပ်စွာနဲ့ဆန္ဒထုတ်ပေါ်ပြောဆိုရေးသားခွင့်ရှိတဲ့အတိုင်းပြုမှုလို့တိုင်းပြည်ကိုအကြမ်းဖက်ပြီးအရမအာဏာသိမ်းတဲ့စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်ဆန္ဒပြခဲ့တာပါပဲ။ကျော်ဘွေးတလုံးနဲ့လူတယောက်မတရားမှုတွေကိုတရားနီလန်းကြကြထုတ်ပေါ်ကြွေးကြော်ဆန္ဒပြခဲ့တဲ့အချိန်နေ့ရက်တွေစစ်တပ်လက်အောက်ခံအာဏာပကွက်သားရဲတွေရဲ့ကြည်အစ်စ်နဲ့ပြစ်ခတ်တပ်ဖြတ်မှုမှာကျော်ဘွေးအိမ်နဲ့လူငယ်လေးတယောက်ရဲ့မြင်ကွင်းရှိမှလည်းဆန္ဒပြလှုပ်ရှားနေတဲ့လူငယ်နှစ်ယောက်တနက်ကြီးထိမှန်ပြီးကြာဆုံးကွယ်လွန်ခဲ့ရပါတယ်။2022ခုနှစ်3လပိုင်း28ရက်နေ့မနက်9:00ခန်းမှာအာနာရှင်လက်ပါစီစစ်သားနဲ့ရဲတွေရဲ့ကြည်အစ်စ်နဲ့အကြမ်းဖက်ပစ်ခတ်မှုမှာကြာဆုံးခဲ့တာပါ။အဲ့ဒီအချိန်ကစစ်အာဏာရှင်လက်ပါစီအကြမ်းဖက်သမားတွေတနက်နဲ့ပစ်ခတ်လို့မိန်းကလေးတယောက်ယောက်ျားလေး3ယောက်တရက်ထဲမှာပဲ4ယောက်တိုက်ဆုံသွားခဲ့ရပါတယ်။ကျော်ဘွေတလုံးနဲ့လူတယောက်အနေနဲ့အနေရကင်းရနေရာမှာခိုးနေရင်းကမျိုးလေးရဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုကိုစွမ်းညံစွမ်းရှိသလောက်ပါဝင်လှုပ်ဆောင်ခဲ့ရင်းအဖမ်းစည်းတွေကြားကတပြေးပြေးနေချင်းလာတဲ့မြို့မှာဘယ်လိုမှနေလို့မဖြစ်တော့တဲ့နဲ့အီပီလာအစရက်ထဲမှာမြို့လေးကနေအောင်မြင်စွာနဲ့ဆုတ်ခွာထွက်လာခဲ့ရပြီမြို့လေးကနေတဆင့်မန္တလေးမြို့ကိုညမမောင်ခင်ရောက်ချင်နေမိတယ်လန်ခီတလျှောက်လက်နက်ကိုင်းစစ်သားတွေရဲ့စစ်ဆေးမေးမြန်းမှုတွေကိုဖြေရင်းကမြမပြေမြောက်ဖျားဘက်စီဥတီနေတဲ့ကားပေါ်မှာကြုံတလို့ဖြစ်တလို့စီးရင်ခရီးရဲ့တဲဆောင်ရအတိုင်းလိုက်ပါသွားခဲ့ပါလေအာနာရှင်စစ်တပ်ရဲ့လက်ပါစီပကွက်သားတွေရဲ့ဖမ်းဆီးပြီးညံပန်းနှိမ့်ဆက်မှုနဲ့မကြုံကျင်လို့မျိုးလေးတွေကထွက်ချလာတဲ့ကျောဝိတ်တလုံးနဲ့လူတယောက်မှာအာနာရှင်မောင်းထုတ်ကြမယ်အလိုမရှိဆိုတဲ့ကြွေးကြော်တန်းကိုလမ်းပြမြေပုံလိုမှတ်ယူလို့ခရီးရဲ့တဲဆောင်ရအတိုင်းလိုက်ပါချီတက်နေပါတော့လေငင်းကြံစွာနဲ့ကြွေးကြော်ဆန္ဒထုတ်ဖို့တောင်းဆိုလို့မရတဲ့နောက်တော်လိုင်းလမ်းစဉ်အတိုင်းချီတက်ရင်းစာရေးဆရာကြီးဗမောတင်အောင်ပြောခဲ့တဲ့စကားလိုလူတယောက်ရဲ့တန်ဖိုးဟာသူ့ဖြတ်သန်းကျော်လွှားနေတဲ့ခကြီးကသူ့ပခုံးပေါ်တင်ပေးလိုက်တဲ့သမိုင်းတော်ဝန်ကိုသူဘယ်လောက်သဲဖို့ထမ်းရွက်ခဲ့တယ်ဆိုတဲ့အချက်နဲ့တိုင်းတာရမှာပဲကျောဘွေးအိမ်နဲ့လူတယောက်အဖြစ်ကနေစစ်ကျောဘွေးအိမ်နဲ့လူတယောက်အဖြစ်တိုင်းရင်းသားပြည်သူအလုံးအတွက်အမှန်တကယ်တရားမျှတလွတ်လပ်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့အတွက်နိုင်ငံတော်ဝန်ထမ်းရင်းခွင့်တူညီမျှဝါဒဖြူစင်တဲ့နေမျိုးပေါ်မှာမမမမရက်လို့
ဗီဒီယို NUG ကိုနားဆင်နေကြတာပါရှင်ခုဆက်လက်ပြီးမြို့သမီးကဏ္ဍမှာတော့ဖလော်ရာဟန်တင်ဆက်ထားတဲ့တောင်လင်ရေးဤအောင်မြင်ခြင်းအလှကပအပိုင်း146ကိုနားဆင်ကြရပါအောင်မယ်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်မြို့သမီးကဏ္ဍမှာစိတ်မကောင်းစရာတွေကရင်တဲ့တိထိုးပေါက်လို့နေချင်းပြင်းအားကြီးလာတဲ့လေရင်သံတွေကအခုရပိုင်းမှာအဆက်မပြတ်မှုလူကဆက်ရက်လို့ဖြစ်လို့နေပါတယ်လူဆိုတဲ့နူးညံ့သည့်စိတ်ကိုကိုးကွယ်သူများဖို့အတိမိတ်ဆွေဆွေမျိုးရှိရှိမရှိရှိဘုံချဲတယ်လို့အတန်ကြားတာနဲ့ရင်ထဲမှာတော့အလိုလိုထိခိုက်ကြေကွဲရပါတယ်ဆက်တနက်နဲ့ပြစ်ခံထီလို့ဆိုပြင်လဲမနေနိုင်မနေရဲသူအဖို့အတိတတိလေးရှိကြပို့ရအတွက်တတ်နိုင်သည့်ဘက်ကနေအားဖြည့်ပေးခဲ့တယ်မိမိတည်ထားသည့်အသက်အန္တရာယ်ကာကွယ်သည့်နည်းစနစ်များကိုမျှဝေပေးတယ်။အခုရက်တွေမှာဆိုမိမိအိမ်လမ်းထိတ်ကကလေးနှစ်ယောက်အလုပ်ကိစ္စသွားရင်မရေရာသည့်ခေါင်းစဉ်ဖြင့်ဖမ်းဆီးခေါ်ဆောင်သွားလို့ငွေကျပ်၄သိန်းနဲ့ရွေးလိုက်ရတဲ့ဆိုတာကလည်းပူပူနွေးနွေးသတင်းမှာပဲ။ဒါနဲ့ဇက်တိုက်ဆိုသလိုအိမ်ရဲ့အနီးကလူငယ်တယောက်အလုပ်သွားရင်ဆိုင်ကယ်လူလို့ဆိုတာမျိုးကလည်းမကြခဏဆိုသလိုကြားနေရလေ။ဒီအဖြစ်ဆိုးတွေရဲ့နောက်ွယ်မှာမိဘတွေအတော်များများညက်နေမိုးချုပ်ဆိုးသားပြန်လာမဲ့လမ်းကိုပဲမျောလို့စိတ်မောလူမောဘဝတွေလူဖြစ်နေလိုက်ကြတာခက်ဆိုးစနစ်ဆိုးအောင်မှာဥပဒေမရှိလုံခြုံမှုမရှိတော့တာနေရာတိုင်းမှာပါပဲဒီလိုရက်တွေမှာပဲပြည်သူတွေအတွက်စိတ်နှောက်ရှက်ဖြစ်စရာလဲဖြစ်ငွေပန်းလူပန်းဘဝတွေမှာစစ်မှုထမ်းဥပဒေဆိုတဲ့တရေချိုးကတစ်မျိုးပြီးတစ်မျိုးတို့လို့ပြည်သူကိုနှိပ်စက်နေလေအခုလိုမရေရာမသေးချာလာတဲ့အသက်အာမခံချက်မရှိလာတဲ့စစ်မှုထမ်းဆိုသည့်ကာလဟာ အာနာရှင်အသက်ဆက်နိုင်ဖို့ရာဂိုင်းတို့အပြစ်မထောက်ခံသူပြည်သူများရဲ့ဘဝအခက်အခဲတွေပါဒီအခက်အခဲတွေကိုကြော်ဖြတ်နိုင်မှုပြည်သူတွေအတွက်ဘလို့နီးလန်းကအသက်ဘေးကကင်းလွန်မှာလဲအာနာရှင်ကိုအသက်ဆက်နိုင်ဖို့ပြည်သူတွေပေးနေရတဲ့ငွေကြေးဆိုတာကရောစစ်မှုထမ်းဥပဒေဆိုတီကိုရောကြော်ဖြတ်နိုင်မှာလားမေးပေါင်းများစွာမှာပြည်သူတွေဘဝတဖြည်းဖြည်းနဲ့အာနာရှင်လပန်းစေကျုံများရဲ့နိုင်ကျင့်မှုကရုံမထွက်နိုင်ကြဘဲတန်တရားလည်းနေကြရတဲ့ဘဝတွေဖြစ်နေကြရတာတကယ့်ရှိတရားပါအခုလိုအချိန်ဒီမှာကျမတို့ဆိုရပါနဲ့လူငယ်တွေကိုဘယ်လိုကယ်ထုတ်မလဲကျန်ရင်သူမိသားစုတွေရဲ့ဘဝတွေကိုဘယ်လိုလုံခြုံမှုမျိုးပေးမလဲနေရာဒေသအစုံမှာဖြည့်ရှင်ပေးရမယ့်တာဝန်တွေဖြစ်လာတဲ့ဆိုတာအစိုးရတရက်နည်းနဲ့ဖြည့်ရှင်ပေးဖို့လိုနေပါပြီအချိန်ကာလတစ်ခုမှာဒေါ်လာရဲ့အရှိန်မြင့်တင်ခြင်းနဲ့အတူတစ်ဖက်ကလည်းပြည်သူကိုလက်နဲ့အားကိုးနဲ့ဒစားကန်အနေနဲ့အနိုင်ကျင့်ခဲ့ကြတာတွေကိုလည်းတာဝန်ယူမှုတရက်နည်းနဲ့အစင်းမပြေသည့်အနေအထားမှာပြည်သူကပြဿနာအချို့ကိုဖြည့်ရှင်ခဲ့ကြရတယ်အချို့သောကိစ္စရပ်များမှာတော့အချိန်ကာလတစ်ခုအတိုင်းအတာတစ်ခုရောက်လာခြင်းကြည်သူအတွက်အစိုးရတရက်ရဲ့တောင်းဝန်ကျေပွန်ဖို့လိုအပ်လျက်ရှိနေပြီလို့လဲကြည်သူတယောက်နေနဲ့ထောက်ပြလိုပါတယ်။ယနေ့ချိန်မှာတော်လန်ရင်းနဲ့တူတွန်တွဲနေတဲ့ကြည်သူရဲ့အသက်အိုးအိမ်စည်းစိမ်ကိုကျမတို့အစိုးရတရက်နေနဲ့ညီကဲတို့သောနီလန်းများဖြင့်တော်လန်ရင်းလမ်းကြောင်းကိုဆက်လက်ချီတက်ကြမလဲဆိုတာဝိုင်းဝန်းအားဖြည့်ကြရင်တော်လန်ရည်ဤအောင်မြင်မှုအလှကဘာကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တော်လန်ရည်တက္ကီတာအစီအစဉ်ကိုထုတ်လွှင့်ပေးပါဦးမယ်တေးရဲအလိုင်ယန်တေးဆိုအောင်လုံးရဲ့တိတ်ဆိတ်တဲ့နေရောင်များလို့အမည်ရတဲ့တေးသချင်းလေးနဲ့နှုတ်ဆက်ပါရစေရှင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာ တိုက်ရိုက်ဖမ်းလို့မဆင်နိုင်ပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်မပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာမြေမျိုးအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြီးတော့ကြားတာကထုတ်လွှင့်လို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်